မန္တလေးတိုင်းဒေသကြီးမိုးထီမိုးမီဒေသကရွှေလုတ်ကွက်တချို့မှာတရားမဝင်ရွှေတူးဖော်မှုတွေမှာအမှတ်နဲ့တပ်ထုတွေဝန်ကြီးဌာနအပါအဝင်လုံခြုံရေးရဲဝန်ထမ်းတွေကလက်ပေးလက်ယူမှုတွေရှိတဲ့အတွက်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မတီကိုတိုင်ကြားသွားမယ်လို့ရမဲသိန်းမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောကြားပါတယ်။တရားမဝင်ရွှေခိုးတူးတာတွေမဖြစ်ပေါ်အောင်ရွှေလုတ်ကွက်ပြန်လည်လုတ်ကင်ခွင့်ပြုဖို့နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြည်သူ့တော်ဥက္ကဋ္ဌထံတင်ပြထားတယ်လို့ဦးထွန်းထွန်းဝင်းက RFA ကိုပြောပါတယ်။
လက်ပေးလိုက်ရှိတယ်ဆိုတာကတော့ဥစောကတည်းကကျွန်တော်မဖမ်းရင်ကလေးကရထားတဲ့ဘီလူဖိုင်ထဲမှာကိုမှဒါအတတ်နဲ့ရဲကိုပြီးမှလောက်တာအပိုင်လောက်တာဆိုတာမျိုးသူကပြောနေတဲ့ရုပ်တာဆိုင်ပါတယ်ဗျာ။ဒါတိန်တုံးစေပေးရတယ်။ဒီဥစ္စာနရက်နဲ့တညာရိုက်တဲ့ဥစ္စာအလုပ်လိုက်တဲ့ဥစ္စာမှာသူကလေးစုပေါ့အစုလေးစုမှာတစုကအကျင်သာစုတစုခွဲပေးလိုက်တယ်။သိန်းတရာကျော်ရတယ်ဆိုတဲ့အကြောင်းအရာလေးရှင်းပြနေတဲ့ရုပ်တာဆိုင်ပါတယ်။
အဲ့ဒီဒေတာမှာတရားမဝင်ရွှေတူးဖော်မှုတွေရှိတဲ့အတွက်ဒီဇင်ဘာလ31ရက်နေ့ကဦးထွန်းနှွင်းအပါအဝင်အုပ်ချုပ်ရေးဆိုင်ရာတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေဖမ်းဆီးဖို့တွားရောက်ခဲ့ပြီးရွှေတန့်တင်ကြိတ်ခွဲဆက်ရွှေပါဝင်တယ်လို့ယူဆရတဲ့ဗျုံးအိတ်တွေနဲ့ရွှေတူးဖော်တဲ့နေရာမှာတုံးတဲ့ဆက်ပစ္စည်းတွေကိုတင်စီရမိခဲ့တယ်လို့ပြောပါတယ်။အဲ့ဒီလိုတွားရောက်စစ်ဆေးချိန်မှာလည်းစစ်ဆေးတဲ့ဦးထွန်းနှွင်းအပါအဝင်အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေကိုအမှတ်နဲ့တပ်ထုတွေဝင်ကြီးဌာနဘက်ကလောက်ွက်အတွင်ဝင်ရောက်မခံပဲတားမြစ်ထားတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းနှွင်းကပြောပါတယ
်။တင်ငင်ရပေါ့ဒီနေရာမတော်ခင်ကျွန်တော်တို့ကဗီဒီယိုဖိုင်ရထားတယ်ပေါ့နော်။အဲတော်တဲ့အချိန်ကျတော့ကျွန်တော်ရရောက်ချင်းပါပဲတို့ကဒီစိတ်ကိုဖွင့်မပေးဘူးပိတ်ထားတယ်။အဲဒီကထွေကြပေါ့ဥစုထွန်းလာမှဖွင့်ပေးမယ်ပေါ့။ဒါနဲ့ကျွန်တော်ကကြာနေတဲ့ခါကျတော့သူ့ကိုနောက်မှလိုက်ခဲ့ဖို့ဖုန်းဆက်ပြောတဲ့ခါမှာအဲတို့ကရန်ဆိုင်ဆက်ဆံတယ်ပေါ့ဗျာ။မင်းပါကောင်လဲမင်းအဲ့မှာဆောင်းနေလို့ပြောတာမရဘူးလားပေါ့ဒီလိုမျိုးပြောတယ်ပေါ့။ပထမပိုင်းကဒါအဝင်မခံဘူးပေါ့နော်။နောက်ပိုင်းကျတော့ဆယ်ယောက်ဆိုဖြစ်တယ်။ဒါကလည်းရတယ်ကျွန်တော်တို့မဝင်တော့ဘူးဆိုပြီးတော့နောက်ပြန်ဆုတ်လာတယ်။နောက်ပြန်ဆုတ်ပြီးတော့ကျွန်တော်ပေါင်းလောင်းလက်ကိုတော့ရ6ကွင်းလမ်းကနေတစ်ဆင့်ဝင်ပြီးတော့ကျွန်တော်ဝင်ဖမ်းလိုက်တဲ့အခါမှာနေအောင်တော်မိတာပေါ့ကျွန်တော်ဗီဒီယိုဖိုင်ရတဲ့အတိုင်းပဲ။
လက်ရှိအချိန်မှာမိုးထီမိုးမီရွှေလုတ်ကွက်နေရာကိုအမှတ်နဲ့တပ်ထုတွေဝင်ကြီးဌာနလက်အောက်မှာထိန်းသိမ်းထားတာဖြစ်ပါတယ်။မိုးထီမိုးမီလောက်ွက်ကိုဦးထွန်းနှွင်းကဝင်ရောက်စစ်ဆေးဖို့စ조사ခဲ့တာနဲ့ပတ်သက်ပြီးအမှတ်နဲ့တပ်ထုတွင်ဝင်ကြီးဌာနအထွေထွေမန်နေဂျာဦးအေးစောကအခုလိုပြောပါတယ်
။လွတ်တော်ကိုယ်စားလှယ်ဦးထွန်းနှွင်းကကျွန်တော်တို့အမျိုးသားကြီးပွားရေးတိုးတဲ့ကုမ္ပဏီကိုကျွန်တော်တို့ကစာချုပ်အရာသူ့ကိုပိတ်ထားတယ်။အဲဒီကမ်းတာထားတဲ့ဟာကိုဒီဦးထွန်းနှွင်းကကုမ္ပဏီရဲ့ဘယ်လိုမဟုတ်အရင်ကသူကအကျိုးစီးပွားလုပ်နေတဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ပေါ့နော်။အဲ့ဒီကဒီတော့ရှင်းပြတော့ကုမ္ပဏီလက်ကတုံးသဘောမျိုးပေါ့ကုမ္ပဏီရဲ့အကျိုးစီးပွားရေးကိုဟိုဆိုကုမ္ပဏီရဲ့အကျိုးစီးပွားကိုပဲလုပ်တာနိုင်ငံတော်ဘောင်မကြည့်ဘူးပေါ့နော်နိုင်ငံတော်အစိုးရကိုသူကနေပြီးတော့စိုးရတဲ့ဝန်ထမ်းတွေကိုသူကနေပြီးတော့ကုမ္ပဏီကနေပြီးတော့မှခိုင်းတဲ့တိုင်းပဲကုမ္ပဏီကတော်တယ်ပဲတော်လိုက်ပြီးတော့မှလက်ဆက်တာပေါ့နော်လိုက်ပြီးတော့မှသူရဲ့လွတ်တော်ကိုယ်စားလှယ်ရဲ့ပါဝါသုံးပြီးတော့မှသူကသုံးပြီးတော့မှဒီအမြဲတမ်းနောက်ဆက်တယ်အခုလည်းမဟုတ်ရင်လည်းသူကတော့လုပ်နေကြပေါ့နော
်ဒါပြင်မိုးထီမိုးမီရွှေလုတ်ကတ်ကိုတင်တာအောင်မြင်ထားတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီအပါအဝင်မိဖက်ကုမ္ပဏီတွေကိုရွှေမတူးဖော်ဖို့ကန့်သက်ထားခြင်းနောက်ပိုင်းမှာလည်းရွှေခိုးတူးတာတွေရှိခဲ့ကြောင်းအဲ့ဒီအတွက်ကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာအားလုံးဟာစာချုပ်ပါအချက်တွေကိုဖောက်ပြတဲ့အတွက်နိုင်ငံတော်ကတရားမမှုနဲ့မန္တလေးတိုင်းဒေသကြီးတရားရုံးမှာတိုင်ကြားထားပြီးဖြစ်တယ်လို့ပြောပါတယ်။အဲ့ဒီနေ့ကတင်စီရမိခဲ့တဲ့ပစ္စည်းတွေဟာလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းယူဆောင်လာတဲ့ဗျုံးအိတ်၃ရက်အပါအဝင်မြေကြီးတွေသာဖြစ်ကြောင်းဗျုံးအိတ်တွေမဟုတ်ကြောင်းပြောပါတယ်။ဒါပြင်အဲ့ဒီလိုလှုပ်ဆောင်မှုအတွေ့ဦးထွန်းနှွင်းကို NLD ပါတီဘက်ကအရေးယူဆောင်ရွက်နိုင်မှုပါတီတာဝန်ရှိသူတွေကိုတိုင်ကြားထားကြောင်းလည်းဦးအေးစောကပြောပါတယ်။လွတ်တော်ကိုယ်စားလှယ်တဦးအနေနဲ့ပြည်သူတွေရဲ့အကျိုးစီးပွားအတွက်လှုပ်ဆောင်တာဖြစ်ပြီးတိုင်ကြားမှုတွေကိုလည်းရင်ဆိုင်ဖြေရှင်းသွားမယ်လို့ဦးထွန်းနှွင်းကပြောပါတယ်
။ကျွန်တော်ကနိုင်ငံတော်အတွက်အလုပ်လုပ်တာလေကုမ္ပဏီကြီးအတွက်လုပ်လို့တော့မဟုတ်တာတိုင်တိုင်ပေါ့ဗျာ။ရခင်ကလည်းကျွန်တော်ကအဲဒီတို့တိုင်ခိုင်းတာမတည်ဘူးဗျာ။ရခင်ကလည်းပဲဖိုးတွေဖမ်းတယ်တိုင်တာပဲလေအဲတခုရတိုင်တာပဲလိန်တိုင်ရတာပဲစတန်ဒင်းလေးဘက်မှာဒေါက်တာမြင်းညွန့်တို့ချိန်မှာကျွန်တော်သိခံပြီးတယ်သိခံတယ်အဲဒါအဟုတ်တယ်မကန်တယ်ဆက်ဖန်းခမရအောင်ဆူချရအောင်လေဆိုရင်ကျွန်တော်ဖတ်တာပဲကို၅စီးမှ၄စီးမိတယ်ဒါအချိန်တိုင်အဖြေဆိုတာပေါ်လာမှာပါဒါပေမဲ့ကျွန်တော်နိုင်ငံတော်အတွက်အလုပ်လုပ်မှာလေပြည်သူကိုယ်စားလှယ်ပြည်သူအတွက်အလုပ်လုပ်တာလေမြို့တိုင်းကြီးရခြင်းမရခြင်းကျွန်တော်အတွက်မဟုတ်ကောင်းမလားဒီတဲ့ကောင်းတဲ့အစီအစဉ်ရှိရင်ဘေကွန်ဒီပဲရရဒေတာကနေလောက်ရအောင်နိုင်ငံတော်ခွန်ရအောင်ဒါကျွန်တော်စီရင်တာပဲနိုင်ငံတော်ပေါ်ထားရစီရင်တာပဲ
ဒီဇင်ဘာလ31ရက်နေ့ကဖမ်းဆီးရမိထားသူတွေကိုရမဲသိန်းမြို့မှာရဲစခန်းမှာမြမတပ်ထုတွင်ဥပဒေပုံမှန်30ကကြီးနဲ့အမှုဖွင့်အရေးယူထားကြောင်းသိရပါတယ်မြို့သားကြီးဝါတုတ်တဲ့ကုမ္ပဏီဟာနိုင်ငံတော်ကိုပေးသွင်းဖို့ကြံရှိတဲ့ရွှေပိတ်တဲ့ချိန်1000ကျော်မဟုတ်ပဲ100ကျော်သာပေးသွင်းရမှာဖြစ်တယ်လို့ပြောထားပြီးက Komani Ogta Uso Twenshengule, Tatudwin Ure Poma, Tose Kajine, Tia Swetabime, Dini Tainti, Tia Yunga Lekan, Tijin Pajim, Shidulu Tiavale. She Loka Gu, a man at Tatudin Winitanaga, Tainting Tare Chinina Patavi, Ocho Mudrida, Uto Ansuga, Kulu Piovale.
Luria Madrini Yavido, no, Daria, Madrini Yadora La, I said to Violeta Laro Maduro, Amaro, Amigo, even the media, you see in a session you know, no, I'm a. ကိုယ်တော်လည်းလက်ဆက်ဆက်ပြီးပေါ့နော်ဘုံလုံးဒါမိတဲ့ဒါပောက်ခွဲတဲ့ရန်တွေကစကုန်ပြီးတယ်ပေါ့နော်ဒါတွေလည်းသူတို့အိမ်မှာဒီကြီးအောင်ချုပ်ရရနေပြောဒါတွေလည်းရက်စက်မှာခုခင်လာတယ်လို့ကျွန်တော်သိရတာပေါ့ဒါတော့ပုံမှန်တော့ဒါလောက်ကင်စားနေတာရှိတာပေါ့နော်ဒီလိုပဲဒီနိုင်ပြီးလုံနေတယ်လို့ကြားတာပေါ့ကျွန်တော်တို့တရားအတိကြားတော့ကျွန်တော်မသိပါဘူးကော်မတီအနေနဲ့ရွှေဆက်လက်ဒုဖော်ခွင
ဒီနေ့ကျွန်တော်တို့ရဲ့ဗီဒီယိုဖိုင်ရထားတဲ့ပုံစံကိုရှွေတူးပေါက်ခွင့်25နှစ်ကြာလောက်ကန်ခွင့်ပေးထားတာလည်းဖြစ်ပါတယ်။မိုးထီမိုးမီရွှေလောက်ကွက်မှာရွှေခိုးတူးပေါက်မှုတွေအများများဖြစ်ပေါ်နေပြီးရွှေခိုးတူးတဲ့အတွက်အမှုဖွင့်ရေးယူထားတဲ့အမှု20ကျော်လောက်ရှိတယ်လို့သိရပါတယ်ခင်ဗျာ။